Welcome to the Voice of America in Burmese.
Minglan na nakhim akhmya view American tan Myanmar bai season ga ni 2016 khu ni son la 20 ye tanin la ni ma na phe season ni ko ma 26 na ya ni 9 na ye thi American pirang su myo lo Washington DC ga ni dai yai thau lwin pe ni ba bi line meter 32 40 49 lo ga ni phan yu 90 nan ya ba le khmya ကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုမခွာညွန်းတဲ့အတူကြီးညာပေးမှာပါအီရတ်တပ်တွေပြန်ပြီးတိမ့်ပိုက်လိုက်နိုင်တဲ့ဖလူဂျာမြို့မှာမြို့ကန်3000လောက်ဟာနွေရာသီပူပြင်းတဲ့ဒဏ်ကိုအပြင်းထန်ခံနေကြပါတယ်မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Miss ရန်ဟီလီဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့တရားဝင်မြန်မာနိုင်ငံသားအရေးအတွက်ဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့ပထမဆုံးစစ်တမ်းကောက်ယူမှုတွေပြီးဆုံးပြီးမှနိုင်ငံခြားတန်တမာတွေကိုပြောကြတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားတော့မှာပါဟုတ်ဥဆောင်မှုဝင
်ဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yan Healy ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်အစီအစဉ်လေးကိုထုတ်လွှင့်ပေးဖို့ရှိပါတယ်အဲ့ဒီထဲမှာဆိုရင်တော့
ဒါပေမဲ့ကျွန်တော်တို့ data မှာရှိတဲ့အစိုးရအနေနဲ့တော့တို့ဘာမှထိန်းချုပ်ပေးတာတို့ဟိုထိမ့်ချုပ်ပေးနိုင်တာတို့ထိမ့်ချုပ်ပေးတာတို့ကာကွယ်ပြီးလှုပ်ပေး
ရှမ်းပြည်နယ်မိုင်တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါ်နန်းမိုးက VOA နဲ့တီးတန့်မေးမြန်းတွေ့ဆုံရမှာပြောသွားတာဖြစ်ပါတယ်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အဲ့ဒါပြင်မြန်မာပြည်ကပေးစာဒေသနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံဖလူဂျာမြို့လည်းကိုအီရတ်တပ်တွေဝင်ရောက်ဆင်းနှင်းပြီး IS စစ်သွေးကြော်တွေကိုမြို့အနောက်မြောက်ပိုင်းစီမောင်းထုတ်နေခြင်းပါပဲလွန်ခဲ့တဲ့3ရက်အတွင်းပင်မန်းဆာလောင်ပြီးစိတ်ပြက်နေကြတဲ့လူပေါင်း3000လောက်ဟာဖလူဂျာမြို့ရဲကနေထွက်လာကြပါတယ်အီရတ်ရဲ့ပူပြင်းတဲ့နှွေတံခန်းနေကြရတဲ့အခုမှလွတ်မြောက်လာကြတဲ့အများစုဟာဒုက္ခသည်စခန်းတွေမှာလည်းလူတွေပြည့်နေနေတဲ့အတွက်ပြန်မာပဲထွက်ပြီးအိတ်နေကြပါတယ်တချို့ကတော့ကုန်းလောင်းယုံတွေဗလီဝတ်ကျောင်းတွေနဲ့နားခိုဖို့အတွက်လုံနေကြတာပါမြို့ရဲကထွက်လာနိုင်သူအခြေအတွက်က6000လောက်ရှိနေတယ်လို့ဆိုပါတယ်ဒုက္ခသည်ထောင်ပေါင်းများစွာကိုတောက်ရည်တန့်ဘူးတွေအစားအစာတွေအရေးပေါ်ကူညီနေတဲ့နော်ဝေဒုက္ခသည်များကောင်စီကတော့ဒုက္ခသည်တွေတိတ်များနေပြီးစခန်းစီစဉ်လည်းဘာမှမရှိတဲ့အတွက်အသက်ရောက်လာတဲ့မိသားစုအားလုံးကိုအကူအညီပေးဖို့ရခက်ခဲနေပါတယ်လို့ပြောပါတယ်ဘယ်သူတွေဘယ်ရောက်နေလဲဘာတွေလိုအပ်နေလဲဆိုတာမသိပဲဆက်ပြီးကူညီဖို့မဖြစ်နိုင်တယ်လို့အီရတ်အစိုးရအနေနဲ့ဒီကိစ္စအတွက်လူသားချင်းစာနာမှုဆိုင်ရာကင်တွယ်ပေးဖို့လည်းပန်ကြားခဲ့ပါတယ်ဖလူဂျာမြို့ကိုအီရတ်တပ်တွေအောင်းအောင်းမြင်းတိုက်ခတ်ပြီးပြန်သိမ်းနိုင်နိုင်ပြီလို့ဝန်ကြီးချုပ်ဟေဒယ်အယ်အဘဒီကကြေညာပါတယ်ဒါပေမဲ့ IS စစ်သွေးကြော2နှစ်ကျော်သိမ်းပိုက်ထားတဲ့ဖလူဂျာမြို့ကိုပြန်ပြီးသိမ်းယူဖို့တိုက်ခိုက်နေတဲ့အီရတ်တပ်သားတွေကတော့လက်ဖြောင်တပ်သားတွေနဲ့ဘုံးတံတွေနဲ့ရင်ဆိုင်နေရပါတယ်တချို့စစ်သွေးကြော်တွေကသူတို့ရဲ့မိန်းမတွေကလေးတွေကိုမြို့ပြင်ရောက်အောင်ဒုက္ခသည်တွေနဲ့အတူဆေလွတ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်
။ Republican Party ရဲ့သမ္မတလောင်းဖြစ်အမည်တင်သွင်းခံရနိုင်ခြင်းရှိတဲ့ဂရိကျွဲတထေး Donald Trump ကတချို့ Republican Party ဝင်တွေကသမ္မတလောင်းဖြစ်သူကိုတရားဝင်ကြေညာရေးမှာကပြတ်ရပြတ်လုပ်နေတယ်လို့ပြောလိုက်ပါတယ်။သမ္မတလောင်းရွေးချယ်ရေးနိုင်ငံလုံးဆိုင်ရာပါတီညီလာခံကတော့ရှေ့လာထဲမှာကျင်းပပါလိမ့်မယ်။ Ohio ပြည်နယ် Cleveland မြို့ကCleveland မြို့အနောက်လယ်ပိုင်းညီလာခံကိုယ်စားလှယ်တချို့ကအင်ချန်မြေလုပ်ငန်းရှင်ဂရေကျွဲတထေးစားတခြားတယောက်ကိုမဲပေးရွေးချယ်ခွင့်ရှိစေမဲ့ပါတီစည်းမျဉ်းတွေကိုပြောင်းချင်တယ်လို့ပြောခဲ့ကြတာပါ။ Trump ရဲ့ပြိုင်ဘက်တွေကလည်းအမျိုးသမီးတွေ၊မွတ်စလင်တွေနဲ့မက္ကဆီကိုနိုင်ငံသားတွေနဲ့ပတ်သက်လို့နှုတ်မဆောင်စည်းပဲပြောခဲ့တဲ့သူ့စကားတွေက Republican Party ရဲ့ရည်တည်ချက်ကိုလက်ခံနိုင်စရာမရှိဘူးလို့ပြောကြပါတယ်။ဒါပေမဲ့တနင်္ဂနွေနေ့က CBS ရုပ်သံကထုတ်လွှင့်တဲ့ Face the Nation စီစဉ်မှာသူကဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်သွားအောင်နီလန်ကတော့ American ပြည်ထောင်စုထဲမှာရှိပြီးသား Muslim တွေကိုတစေတစောင်းစောင့်ကြည့်ဖို့ပဲဖြစ်တယ်ဆိုတာလူတိုင်းသိပါတယ်။သူတို့တိုင်းပြည်ရဲ့ဝင်မလာနိုင်အောင်ယာယီပိတ်ထားရုံလေးတွေမဟုတ်ပါဘူးလို့ပြောသွားခဲ့ပါတယ
်။ပြီးခဲ့တဲ့သတင်းပတ်တုန်းက Florida ပြည်နယ် Orlando ကညကပွဲရုံတစ်ခုမှာလူပေါင်း49ယောက်ကိုတနက်နဲ့ပစ်ခတ်တေဆုံးခဲ့စေသူ Omar Martin ရဲ့ပစ်ခတ်နေချိန်မှာရဲကိုဖုန်းနဲ့3ချိန်ပြောကြားခဲ့တဲ့ထဲကတချို့အချက်လက်တွေကိုတနင်္လာနေ့မှာအာနာဘင်တွေကထုတ်ပြန်ပေးဖို့ရှိပါတယ်လို့ American တရားသူကြီးချုပ်Loretta Lynch ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ NBC ရုပ်သံရဲ့တနင်္ဂနွေနေ့ Meet the Press အစီအစဉ်မှာ Miss Lynch ကပြောကြားလိုက်တာဖြစ်ပြီးထုတ်ပြန်ပေးတဲ့အထက်မှာ Martin နဲ့ရဲညှိနှိုင်းရေးမှုတွေအကြားအပြန်လန်ပြောကြားချက်အပြည့်စုံတော့ထုတ်ပြန်မှာမဟုတ်ဘဲသူအခုလိုဘာကြောင့်တိုက်ခတ်ရတယ်၊ဘယ်ကြောင့်တွေကလှုံ့ဆော်ပေးခဲ့တယ်ဆိုတာတွေကိုအာဏာပိုင်တွေသိတဲ့လောက်အတတ်နိုင်ဆုံးအသေးစိတ်ဖော်ပြဖို့ရှိတယ်လို့ပြောပါတယ်။ရဲညှိနှိုင်းရေးမှုတွေက Pulse Night Club ညကပွဲရုံတွင်သူတိုက်ခိုက်နေချိန်မှာစကားပြောခွင့်ရခြင်းတွင်မှာသူဘယ်သူလဲဘယ်နေရာကပြောနေတယ်ဘာကြောင့်တိုက်ခိုက်တယ်ဆိုတာတွေကိုသိဖို့စ조사ခဲ့ကြတယ်လို့ဆိုပါတယ်အရင်တုန်းကတော့အသက်29နှစ်အရွယ်မာတင်ဟာအော်လန်ဒိုက911အရေးပေါ်ဖုန်းခေါ်နေချိန်မှာပဲ IS စစ်သွေးကြောအဖွဲ့နဲ့အဖွဲ့ခေါင်းဆောင်အဘူဘေကာ L ဘာဂဒါဒီကိုသစ္စာခံခဲ့တယ်လို့ပြောပါတယ် Miss Lynch ကတော့တနင်္လာနေ့ထုတ်ပြန်မဲ့အထက်မှာ IS အဖွဲ့ကိုမာတင်ရဲ့သစ္စာခံမှုနဲ့ပတ်သက်ပြီးထည့်မထားဘူးလို့ပြောပါတယ်အာနာဘိုင်တွင်နေနဲ့သူ့ရဲ့လိန်လူချစ်သူတိုင်ဝမ်ကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုက်ကိုဆိုးရိမ်မှုရှိကြောင်းပြောပါတယ်။ဒါပေမဲ့ရဲနဲ့ဖုန်းပြောဆင်အတွင်းမှာမာတင်ဟာလိန်လူချစ်သူတွေနဲ့ပတ်သက်ပြီးဘာမှမပြောခဲ့တယ်လို့သူအခုလိုဘာကြောင့်တိုက်ခိုက်တယ်ဆိုတာကိုသိအောင်အာနာပိုင်တွေဟာစ조사နေသေးပဲလို့ပြောပါတယ်
။ Florida ပြည်နယ် Orlando မြို့ကလိန်လူချစ်သူတွေတွားတဲ့ညကပွဲရုံမှာအစုလိုက်ပြုံလိုက်ပြစ်ခတ်ခံရပြီးသတင်းတစ်ပတ်အကြမ်းဖက်သူလို့တန်တရားရှိသူတွေကိုလက်နက်ရောင်းတာပိတ်ပင်ဖို့နဲ့လက်နက်ဝယ်သူတွေကိုစုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့အဆိုပြုချက်တွေကိုအမေရိကန်အထက်လွှတ်တော်ကမဲခွဲကြလိမ့်မယ်လို့ယူဆရပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကိုနိုင်ငံတကာကပါဝိုင်းဝန်းပြစ်တင်ရှုတ်ချနေကြပေမဲ့နောက်တစ်ချိန်ဒီလိုမျိုးမဖြစ်ရအောင်လီလန်းတွေရှာဖွေမယ်လို့ဂရိပေးနေပေမဲ့လက်နက်ထိန်းချုပ်ဖို့ဥပဒေကိုဘယ်ပုံစံနဲ့အောက်လွှတ်တော်ကအတည်ပြုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကဒီမိုကရက်အမတ်ခရစ်မာဖီက15နာရီကြာလွှတ်တော်ဆွေးနွေးပွဲမှာ2012ခုနှစ်ကဆန်ဒီဟုတ်မူလာဒဏ်ကြောင့်အတွင်ဝင်ရောက်ပစ်ခတ်မှုကြောင့်ကလေးအယောက်20သေဆုံးခဲ့ရတာကိုပြန်ပြောရင်းအခုလိုအပြစ်မဲ့သူတွေအသက်ခံနေရတာမျိုးတော်လောက်ပြီးဒီစကားမျိုးတွေပြောနေရတာလည်းတော်လောက်ပြီးလို့ပြောသွားပါတယ်။ Republican Party ဘက်ကတော့လက်နက်ကင်ဆောင်မှုထိန်းချုပ်ရေးကိုအာယုံဆိုင်နေတာလမ်းလွဲနေတယ်လို့ခုခံပြောခဲ့ပြီး ISIS တွေကိုနှိမ်နှင်းချေမှုဘောကိုပဲအာယုံဆိုင်တင်ကြောင်းပြောခဲ့ပါတယ်ဒါပေမဲ့တနင်္လာနေ့နောက်ပိုင်းမှာတော့ Republican Party ဘက်ကလည်းမဲခွဲဆုံးဖြတ်ဖို့ကိုသဘောတူခဲ့ကြပါတယ်
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss ရန်ဟီလီဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရတည်တက်လာခဲ့ပြီးတဲ့နောက်ပိုင်းပရမဆုံးချိန်လာရောက်တာလည်းဖြစ်ပါတယ်။မြန်မာအစိုးရရဲ့ဖိတ်ကြားချက်အရဇူလိုင်လ1ရက်ကနေ12ရက်ကြာလာရောက်မဲ့မြန်မာခီးစဉ်အတွင်းလူ့ခွင့်ရေးဆိုင်ရာကြေပြောတဲ့ပြဿနာရပ်တွေကိုအစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေနိုင်ငံတကာအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့တမကလူ့ခွင့်ရေးအချို့ဖောက်ခံရခဲ့ရသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ Miss Yan Healy ဟာအစိုးရတဲ့ရက်တရလုပ်ငန်းစဉ်တွေနဲ့ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကိုပါလေ့လာပြီးတိုးတက်မှုဘယ်လောက်ရှိတယ်၊ကုလသမဂ္ဂကဘယ်လိုနေရာမျိုးမှာနှိပညာဆိုင်ရာဦးစားပေးကူညီရမယ်ဆိုတာတွေကိုလေ့လာမှာဖြစ်ပြီးရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေကလူ့ခွင့်ရေးအခြေအနေတွေအပါအဝင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှသူအရင်တင်သွင်းခဲ့တဲ့အကြံပေးချက်တွေနဲ့ပတ်သက်ပြီးဘယ်အတိုင်းတာတိအကောင့်ထဲပေါ်လှုပ်ဆောင်နေတာတွေကိုပါဆန်းစစ်မှာဖြစ်ပါတယ်။မြန်မာနိုင်ငံကမပြောင်းရင်သတင်းစာရှင်းလင်းပွဲပြုလုပ်ဖို့စီစဉ်ထားတယ်လို့စက်တင်ဘာကုလသမဂ္ဂထွေထွေညီလာခံကြရင်လည်းအခုခီးစဉ်နဲ့ပတ်သက်တဲ့တွေ့ရှိချက်တွေကိုတင်သွင်းမှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံကပက်စင်ကုန်နဲ့တခြားဘယ်တွေပြပနိုင်ငံတွေမှာစိုက်ပျိုးဖို့ရည်ရွယ်ပြီးမြန်မာနဲ့မိုဇမ်ဘစ်နိုင်ငံတွေကိုအဖွဲ့တစ်ဖွဲ့စီဆစ်လွှတ်သွားမှာဖြစ်ကြောင်းစာနာရိတ်ခါဝန်ကြီးရန်ဘီလတ်ပတ်စဝန်ကအိန္ဒိယအခြေစိုက် NDTV ရုပ်သံသတင်းဌာနကိုပြောလိုက်ပါတယ်။သူကအဲ့ဒီတိုင်းပြည်တွေမှာဘယ်တွေစိုက်ပျိုးကောင်းစိုက်ပျိုးမဲ့အကြောင်းဒါမှမဟုတ်လဲရေရှည်သဘောတူညီချက်တစ်ခုကိုလက်မှတ်ထိုးမဲ့အကြောင်းအဲ့ဒီအတွက်ရှေ့သတင်းဘက်မှာမြန်မာနဲ့မိုဇမ်ဘစ်နိုင်ငံတွေစီကိုအဖွဲ့တစ်ဖွဲ့စီဆစ်လွှတ်ဖို့ရှိတဲ့အကြောင်းပြောခဲ့တာပါ။ဒါအပြင်ဝန်ကြီးပတ်စဝန်ကပြီးခဲ့တဲ့လွန်ခဲ့တဲ့3နှစ်ကစပြီးမုတ်တုံရသည်ရဲ့ရိုက်ခတ်မှုကြောင့်အိန္ဒိယနိုင်ငံမှာပဲထုတ်လုပ်မှုကျဆင်းလာနေကြောင်းလည်းဝန်ခံပြောကြားသွားပါတယ်။ဒါအပြင်ပဲဆေးတွေကလည်း1ကီလိုဂရမ်ကိုရူပီ200အထိရှိလာသလိုတခြားအဓိကဟင်းသီးဟင်းရွက်တွေဖြစ်တဲ့ခရမ်းညင်သီးက1ကီလိုဂရမ်ကိုရူပီ80နဲ့အာလူး1ကီလိုဂရမ်ကို35ရူပီအထိမြင့်တက်ခဲ့တယ်လို့ပြောပါတယ်။အစိုးရကစစ်တမ်းကောက်ယူကြည့်တဲ့အခါစားသုံးသူဘက်ကအပြောင်းလဲသိရှိလာတာမတွေ့ရဘဲကောလာဟလတွေကြောင့်အခုလိုဈေးနှုန်းမြင့်တက်သွားတာဖြစ်နိုင်ကြောင်းလည်းဝန်ကြီးပတ်ရှန်ကပြောသွားပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရပြန်ကြားရေးသတင်းဌာန website မှာတော့ပြပပို့ကုန်ဖြစ်တဲ့မက်ဘဲနဲ့ပဲစင်ကုန်ဈေးတွေမြင့်တက်လာကြောင်းဖော်ပြထားပါတယ်။အဲ့ဒီလိုပဲစင်မြင့်တက်တာဟာမြန်မာငွေ ကြီးပို့ပြီးတော့ခိုင်မာလာတာဖြစ်တဲ့အတွက်ဖြစ်နိုင်တဲ့အကြောင်းမန္တလေးပွဲရုံပိုင်ရှင်တူပြောတာကိုကိုကဖော်ပြထားခဲ့ပါတယ်။ဇွန်လ18ရက်နေ့ကမက်ပဲ3ဒင်းဝင်တအိတ်ကို13,000ရှိပြီးပက်စင်ငုံတအိတ်ကို13,800နှုန်းထိဈေးတက်ခဲ့ပြီးတော့တအိတ်ကို3,000လောက်ဈေးတက်သွားတယ်လို့ပြောပါတယ်အခုလိုပြပပို့ကုန်နေဈေးတက်လာတာဟာမြမငွေကြီးဈေးခွက်ထဲမှာပို့ပြီးခိုင်မာလာတဲ့အတွက်ဖြစ်တယ်လို့လည်းမြမကုန်သည်တိုင်ဝမ်ကယူဆကြပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့တရားမဝင်မြန်မာနိုင်ငံသားအရေးအတွက်ဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးစစ်တမ်းကောက်ယူမှုတွေပြီးဆုံးခဲ့တဲ့အတွက်တနင်္လာနေ့မှာနိုင်ငံခြားတန်တမန်တွေကိုပြောကြားဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတူရဲ့ပြောကြားချက်ကိုတနင်္လာနေ့ထုတ်ဒက်ကာထရီဘျူးမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သကောင်းစင်းဌာနကဘန်ဒရာဘင်ကောက်ဆက်ဘဇာပတစ်ခါလီစစ်တကောင်းတောင်တန်းခါဂရာချာရီနဲ့စစ်တကောင်းဒေသတွေမှာကောက်ခံခဲ့တာဖြစ်ကြောင်းတွေ့ရှိချက်တွေကိုဥရောပနဲ့အမေရိကတိုက်နိုင်ငံတွေအပြင်အရှေ့တောင်အာရှနိုင်ငံတွေကအတန်တမန်တွေကိုပါဖိတ်ခေါ်ပြောကြားဖို့ရှိတယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်တဲ့ရိုဟင်ဂျာ9သိန်းလောက်ရှိနေတယ်လို့အများကပြောနေပေမဲ့အရေးအတွက်အတိအကျကိုမသိခဲ့ရပဲအခုတော့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့သံကောင်းစင်းကိုကောက်ယူပြီးဖြစ်တယ်လို့နောက်ဆုံးအချော့သက်အဆင့်ကိုတော့လာမယ့်2လ3လအတွင်းမှာပဲရရှိမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲနိုင်ငံခြားရေးအတွင်းဝင်M. Shahidu Hekha ဒီလကုံလောက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ရဲ့အထူးဆေလွတ်ချက်အရမြန်မာနိုင်ငံကိုနှစ်ရက်ကြာတွားရောက်ဖို့ရှိကြောင်းနဲ့မြန်မာနိုင်ငံမှာသမ္မတဦးထင်ကျော်နိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့တခြားအရာရှိကြီးတွေနဲ့ပါတွေ့ဆုံဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါကနှစ်နိုင်ငံကြားဆယ်စုနှစ်ပေါင်းများစွာယုံကြည်မှုမရှိဘဲဖြစ်နေတာကိုဖယ်ရှားနိုင်ဖို့နဲ့ချစ်ချင်မှုရအောင်လုပ်ဖို့ကြိုးစားမှုတစ်ခုလို့လည်းပြောပါတယ်။ဝန်ကြီးချုပ် Hasina ဟာ2011ခုနှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့ဒေါန်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။
Direct from Washington, the voice of America, the VOA.
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မခွာညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုရင်ဆုံးတော့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ခီးစဉ်သတင်းလွှာကိုအရင်ဆုံးတင်ဆက်ပေးပါမယ်ဇွန်လ19ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့တနင်္လာနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်အဒီနောက်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြည်ပခါဖြစ်နေတဲ့ရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်တယ်လို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့သူ့ရဲ့အကြံပြုတင်ပြချက်တွေကိုထိရောက်မှုရှိအောင်ဆောင်ရွက်ပေးစီလိုကြောင်းစစ်ပီးဒုက္ခတွေရေဆောင်ရွက်ပေးနေသူကအကြံပြုပြောကြားလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကတင်ဆက်ပေးမှာပါခင်ဗျာ
။မစ္စယဟီလီရဲ့အခုခီးစဉ်ဟာ NLD အစိုးရတစ်လက်ထက်ပထမဆုံးချိန်ဖြစ်တယ်လို့2015ခုနှစ်အောက်တိုဘာလကကုလသမဂ္ဂညီလာခံမှာသူအစဉ်ခံစားတင်သွင်းခဲ့တဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေတိုးတက်ပြောင်းလဲလာခြင်းရှိမရှိလာရောက်ကြည့်ရှုတာလည်းဖြစ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့သမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကအခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်နဲ့သူနေပြီးတော့လာတွေ့မှာတွေ့ပြီးတော့နဲ့ရန်ကုန်ပြန်မယ်ပေါ့နော်တွေ့ရတယ်ကျွန်တော်တို့ရန်ကုန်ကနေပြီးတော့ရခိုင်ပြည်နယ်သွားမယ်ဟောရခိုင်ပြည်နယ်မှာကညာအိတ်နေပြီးတာနဲ့ကျွန်တော်တို့ရန်ကုန်ပြန်လာမယ်ပြန်လာပြီးရတယ်ကချင်ပြည်နယ်သွားမယ်ကချင်ပြည်နယ်မှာကညာအိတ်ပြီးတာနဲ့ကျွန်တော်တို့ရှမ်းပြည်နယ်သွားမယ်ရှမ်းပြည်နယ်မှာကညာအိတ်ပေါ့နော်ကညာအိတ်ပြီးရတယ်ရန်ကုန်ပြန်သွားမယ်ရန်ကုန်မှာကျွန်တော်တို့လူခွင့်ရေးကော်မရှင်နဲ့တွေ့မယ်အင်းစိန်ပြင်အောင်သွားမယ်နောက်မြန်မာနိုင်ငံစံနေစဉ်ကောင်စီနဲ့တွေ့မယ်နောက် NRPC ပေါ့နော်အရင် NRPC NRPC နဲ့တွေ့မယ်ပြီးတာနဲ့ကျွန်တော်တို့နေပြီးတော့လာမယ်နေပြီးတော့မှပြည်တော်စုဝင်ကြီးတွေနဲ့တွေ့မယ်လေးညတော့ရှိပြီးတော့ကျွန်တော်တို့ရန်ကုန်ပြန်သွားမယ်ရန်ကုန်မှာသတင်းစာစင်တာမှာလုပ်ပြီးကြားမယ
်ရခိုင်ပြည်နယ်ကပဋိပက္ခနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားအခြေအနေတွေပိုးပြီးဆိုးရမသွားရအောင်ရိုဟင်ဂျာအစားရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့ဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးညီလာခံမှာပြီးခဲ့တဲ့သတင်းပတ်တွင်မြန်မာအစိုးရကတိုက်တွန်းခဲ့ပါတယ်။ဒါကြောင့်လဲမစ်ယဟီလီအနေနဲ့ဒီတိုက်တွန်းချက်ကိုနားလည်ဖို့လို့ကြောင်းဦးစော်ထေးကပြောပါတယ်။
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံဆိုတာကုလသမဂ္ဂပြောလာတဲ့အားကိုတော့သူတို့ကလေးစားရမယ်။သူတို့အခုသုံးနှုန်းတာကနိုင်ငံတကာမှာရိုဟင်ဂျာလို့သုံးတယ်။ရိုဟင်ဂျာကျွန်တော်တို့လက်မခံဘူး။ရိုဟင်ဂျာသုံးခြင်းပြီးဒီတွင်းမှာစစ်တနာဖြစ်ရှင်းရေးတဲ့စစ်တနာတွေပို့ပြီးကြီးထွားလာပြီ။ဘာကြောင့်လဲဆိုတော့အမေရိကန်တန်မတ်အစ်စ်ကရိုဟင်ဂျာသုံးလိုက်တာနဲ့ကျွန်တော်တို့အမေရိကန်တန်ရုံးရှိအပါအဝင်ပေါ့နော်။အဲဒီစားကြီးပြည်နယ်တွေမှာဆန္ဒပြမှုတွေဖြစ်ပေါ်လာတယ်။အဲ့တော့စစ်တနာဖြစ်ရှင်းရေးကိုအထောက်အကူမပြုစစ်တနာကိုပို့ကြီးထွားစေတဲ့အားဖြစ်တယ်။ဒါကိုတော့ဂျိုင်းလီအပါအဝင်ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းကနားလည်ဖို့လိုတယ်။
မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်ကြည့်ရှုမဲ့မစ်ယဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့ အခုချိန်ထိဒုက္ခတွေတွေနေရပြန်နိုင်မှုမရှိသေးတဲ့အပေါ်မှာလူခွင့်ရအထူးကိုယ်စားလှယ်အနေနဲ့မြမအစိုးရကိုတင်ပြထားတဲ့သူ့ရဲ့အကြံပြုချက်တွေကိုထိရောက်မှုရှိအောင်ဆောင်ရွက်ပေးဖို့လိုကြောင်းကချင်ငင်းကြေးကွန်ရက်ကညှိနှိုင်းဆောင်ရွက်ရေးမှူးခွန်ကြာကပြောပါတယ
်ကျမတို့ကချင်ဒေတာမှာဆိုလို့ရှိရင်တော့အရင်ကတည်းကလည်း level 2ရဲ့ report တွေမှာပါဠိပါထားရှိပါတယ်အဲ့တော့အခုချိန်မှာဆိုလို့ရှိရင်တော့တိတိကျကျအနေနဲ့ဘယ်နှလအတွင်းမှာဘယ်ရက်အတွင်းမှာအစိုးရအနေနဲ့ဘာလုပ်သင့်ပါတယ်ဆိုတော့အကြံပြုချက်မျိုးကိုထွက်သင့်ပါတယ်ရှင့်နောက်တစ်ခုကတော့ကျမတို့နိုင်ငံတော်အစိုးရအနေနဲ့လည်းဒီလိုအကြံပြုချက်တွေကိုထည့်သွင်းစဉ်းစားပြီးတော့မှမိမိနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတိုးတက်ဖို့အတွက်ဒီမိုကရေစီကိုဥစားပေးတဲ့နိုင်ငံတစ်ခုအနေနဲ့တိတိကျကျလိုက်နာဆောင်ရွက်ဖို့အတွက်လိုအပ်တယ်လို့ယူဆပါတယ
်။ဒါအပြင်စစ်ကိုရှောင်တိန်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားနေစေဖြစ်တယ်လို့လည်းခွန်ကြာကဆိုပါတယ
်။ဒီဒုက္ခသည်တွေရဲ့အတွက်စားနပ်ရိက္ခာဟာအင်မတန်မှအခက်ခဲရှိနေပါတယ်။အဲ့တော့ဒီဒုက္ခသည်တွေကိုဖူလုံစွာထောက်ပံ့ပေးဖို့မြန်မာနိုင်ငံအစိုးရကိုတိုက်တွန်းသင့်တယ်လို့နိုင်ငံတကာရန်ပုံငွေအဖွဲ့အစည်းများကိုလည်းတိုက်တွန်းသင့်ပါတယ်။ဒီဒုက္ခသည်တွေဟာဒီရန်ပုံငွေမရှိတဲ့အခါမှာအခက်ခဲတွေကြောင့်မို့လို့လူကုန်ကူးချင်းပေါ့ဒီဝန်စာရှာဖွေဖို့အတွက်အပြင်ထောက်ရင်လည်းလူကုန်ကူးချင်းမြေမြုပ်မိုင်းများနိုင်မိမိချင်းအခွင့်အပွဲကြားမှာရှာဖွေစားတော့ရချင်းများလုပ်တဲ့အခါကျတော့အသက်ဆုံးရှုံးမှုအထိတွေလည်းဖြစ်နေပါသေးတယ်ရှင့
်မနစ်ကကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းခဲ့တဲ့မစ္စယဟီလီရဲ့အစဉ်ခန်းစာမှာမြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတာလွတ်လပ်စွာထုတ်ပေါ်ပြောဆိုသူတွေနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာဟာအနှုတ်လက္ခဏာဆောင်တဲ့လောက်ရက်တွေဖြစ်နေဖော်ပြခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပြောပြတော့တာဖြစ်ပါတယ်။တော်ရချင်များခင်ဗျာရှမ်းပြည်နယ်မိုင်းတုံမြို့နယ်တွင်းကဒေသခံပြည်သူတော်တော်များများဟာပညာရေးအဆင့်တန်းနှင်းကြတဲ့အတွက်သူတို့ရဲ့အခက်အခဲတွေကိုမတင်ပြတတ်ကြဘူးလို့တမ်းပြည်နယ်မြောက်ပိုင်းမိုင်းတုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နမ်မူကပြောပြပါတယ်။ဒေသတွင်းပညာရေးလမ်းပန်းဆက်သွယ်ရေးစတဲ့အခက်အခဲတွေကြောင့်ပညာမတင်နိုင်တဲ့အခြေအနေတွေကိုသူ့အနေနဲ့ပြောင်းလဲနိုင်အောင်ကြိုးစားမယ်လို့လည်း VOA နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောလိုက်ပါတယ်။တအန်းပလောင်အမျိုးသားပါတီရဲ့မိုင်းတုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဒေါခင်စိုးဝင်းတွေ့ဆုံမေးမြန်းထားတာကိုအခုတစ်ပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးလိုက်ပါတယ်။နားဆင်ကြပ
ါ။မင်္ဂလာပါရှင
်။မင်္ဂလာပါရှင်
။ခုလိုမျိုးမနမ်းမိုးအနေနဲ့ကျမတို့ VOA American တန်ကိုတွေ့ဆုံမေးမြန်းခွင့်ပြုရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ခုလိုမနမ်းမိုးတို့လိုလူငယ်တွေပေါ့နော်ဒီနိုင်ငံကြီးလောကထဲကိုပါဝင်လာပြီးတော့ပြည်သူလွှတ်တော်မှာတကယ်ကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဝင်ခွင့်ရပြီဆိုတော့လူသမီးတူကိုလည်းကိုးစားပြုတဲ့သဘောလည်းရှိတာပေါ့နော်။ပြီးတော့လူငယ်တို့ကိုလည်းကိုးစားပြုတာပေါ့။အဲ့တော့ကိုဘယ်လိုများခံစားရလဲရှင်။
ကျွန်မအရင်ပဲဝမ်းသာပီတိဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာပေါ့နော်။ပြီးခဲ့တဲ့လွတ်တော်တက်တန်းအထိပေါ့နော်အမျိုးသမီးလူဦးရေကအရန်ကိုနှဲပါတယ်။ပြီးတော့နောက်ထပ်အချက်ကတော့ကျွန်မဝမ်းသာရတဲ့ကြောင်းရင်းကတော့အခုဒီတက်တန်းမှာလဲကျွန်တော်တို့ခြုံကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေကပေါ့နော်အရင်တုန်းကထပ်ပို့ပြီးမှနိုင်ငံရေးကိုပို့မှုဟိုစိတ်ဝင်စားလာတာကိုတွေ့ရတယ်။နောက်ပြီးတော့ဟိုပို့ပြီးတော့ကျွန်မခံစားမိရတစ်ခုရှိတာကဟိုဒီဟိုလက်ရှိအမျိုးသမီးတွေပေါ့နော်အမျိုးသမီးလူငယ်တွေကလည်းကျွန်တော်တို့ကိုအားကြပြီပေါ့နော်အားကြပြီးတော့တကယ်ပဲနိုင်ငံရေးနိုင်ငံရေးကိုပို့မှုစိတ်ဝင်စားလာတာကိုကျွန်မတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့မနမ်မိုးကိုစားပြုတဲ့ဒီမြို့နယ်နဲ့ပေါ့နော်ဟိုပါတီအကြောင်းလေးပြောပြပေးပါရှင်
။ကျွန်မကိုစားပြုတဲ့မြို့နယ်ကတော့မန်တုံမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်ပေါ့နော်ပလောင်တောင်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာနေပြီးတော့ကိုစားပြုထားတာပါ။ဟု
တ်ကဲ့ပါတီရောရှင
်ပါတီကတောင်ပလောင်မျိုးသားပါတီပါရှင
်။ဟုတ်ကဲ့ပါအဲ့တော့ဒီအခုပြည်သူ့လွတ်တော်မှာပေါ့နော်ရေးရကော်မတီတွေလည်းဖွဲ့စည်းပြီးပြီဆိုတော့မနမ်မိုးပါဝင်ရတဲ့ဒီပါတီရေးရကော်မတီလေးနဲ့ပတ်သက်ပြောပြပေးပါလားရှင်။
ဟုတ်ကဲ့ကျွန်မပါဝင်တဲ့ရေးရကော်မတီကတော့ကျွန်မဒီနိုင်ငံတကာဆက်ဆံရေးကော်မတီနဲ့ဒီ International Parliament Union ကော်မတီမှာပါဝင်တာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာဆက်ဆံရေးကော်မတီရဲ့ဟိုလုပ်ငန်းဆောင်တာလေးပေါ့နော်အချင်းချင်းပြောပြပေးပါလားရှင်ဟုတ်ကဲ့
တွေ့အဓိကတော့ဒီတနိုင်ငံနဲ့တနိုင်ငံကြားမှာရှိတဲ့ဒီ Parliament နဲ့သက်ဆိုင်တဲ့ဆက်ဆံရေးပဲ
ကဲပါအဲ့တော့မနမ်းမိုးတို့ဒီလွတ်တော်ကိုယ်စားလှယ်တွေရောပါခဲ့ရလားမသိဘူးဟိုတလောတုန်းကဒီလွတ်တော်ကိုယ်စားလှယ်တွေကိုဒီ UNDP ကနေဦးစီးပြီးတော့တင်နန်းနေပေးတယ်လို့ကြားပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဗမာပြောလို့ရပါတယ်ရှင
်ဒီလွတ်တော်ရုံးမှာတင်နန်းပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရန်ကောင်းနေပါတယ် ပါတယ်ဗောနော်အပြည့်တော့မတက်ခဲရဘူးဒါပေမဲ့အရန်ကိုကောင်းတဲ့ program လေးကိုဘာဖြစ်လို့လဲဆိုတော့ရှိရင်တော့ဒီနိုင်ငံခြားကနေလာပြီးတော့ဒီတကယ်အဲတကယ်ကိုလွတ်တော်အမတ်တွေကိုယ်တိုင်အဲသင်ကြားပို့ချတဲ့ပညာရှင်တွေကိုယ်တိုင်သင်ကြားပို့ချတဲ့အတွက်ကြောင့်ကျွန်တော်လိုဟိုအရန်ကိုနှုတ်နယ်တဲ့နိုင်ငံရေးသမားတွေအတွက်ပေါ့နော်အရန်ကိုနှုတ်နယ်သေးတဲ့နိုင်ငံရေးနှုတ်နယ်တဲ့ကျွန်တော်လိုလွတ်တော်အမတ်တွေအတွက်ကတော့အများကြီးကိုအကျိုးရှိရယ
်ပလောင်ဒေသမှာပေါ့နော်ဟိုဘိန်းဆိုင်ပြိုးတာတွေလည်းဟိုကြားနေရတယ်လေအဲ့တော့အဲ့ဒီဘိန်းဆိုင်ပြိုးမှုအခြေအနေနဲ့ဒီထိမ့်ချုပ်နိုင်မှုအခြေအနေပေါ့နော်အဲ့ဒါဘယ်လိုများရှိပါလဲရှင
်ဘိန်းဆိုင်ပြိုးမှုအခြေအနေဥမာကျွန်တော်တို့ဒီတအားပလောင်ကိုပန်းအချုပ်ခွင့်ရမှာဆိုလို့ရှိရင်တော်တော်နည်းပါးလွားပြီလို့ပြောလို့ရမယ်ဒါပေမဲ့ကျွန်တော်တို့ဒေတာမှာရှိတဲ့အစိုးရအနေနဲ့တော့တို့ဘာမှထိမ့်ချုပ်ပေးတာတို့ဟိုထိမ့်ချုပ်ပေးနိုင်တာတို့ထိမ့်ချုပ်ပေးတာတို့ကာကွယ်ပြီးလှုပ်ပေးတာတို့ဘာလို့တော့လုံးဝကိုမရှိခဲ့ဘူးပေါ့နော်ဒါပေမဲ့ကျွန်တော်ဒေတာအနေနဲ့တော့သူစိုက်ပျိုးမှုကတော့တော်တော်ကိုနေပါသွားပြီလို့ပြောရမှာပေါ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဘိန်းစားထိုးတိနံနေပါတယ်ရောစိုက်ပျိုးမှုရှိပါလားမသိ
ဘိန်းစားထိုးတိနံကတော့ကျွန်တော်ဒီဘိန်းစိုက်ပျိုးမှုကအရန်ကိုနေပါသွားတာလွန်ခဲ့တဲ့ဒီ3-4နှစ်လောက်ကတော့တော်တော်နေပါသွားပြီပေါ့ဒါပေမဲ့ကျွန်တော်တို့ပလောင်ဒေတာမှာတော့အစားထိုးတိနံစိုက်ပျိုးတာတော့လုံးဝမရှိဘူးလက်ရှိတို့အမ်ကျွန်တော်ရဲ့ဘော်ဒီအဘိုးဘေးစင်ဆက်ကရစိုက်ပျိုးခဲ့တဲ့လက်ဖက်ကိုပဲအဓိကပြန်ပြီးမှစိုက်ပြိုးကြတာပေါ့နော
်ဟုတ်ကဲ့ပါလက်ဖက်ကိုရောဒီခစ်မီနီးပညာတွေနဲ့ပေါ့နော်ဟိုပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆိုပြီးတော့ဒီနိုင်ငံခြားအကူအညီတွေဒီကုလသမဂ္ဂတို့ဒါပဲ FAO တို့ဒီဆန္ဒရိက္ခအဖွဲ့အစည်းစီစဉ်တို့လေယာစိုက်ပြိုးရေးဘက်ကကြွမ်းကျင်သူတို့နဲ့ပေါ့နော်အဲ့လိုမျိုးတွေလှုပ်ဖို့အစီအစဉ်ရှိပါလားရှင်
ကျမကတော့ဒီလိုလာချိတ်ဆက်တာရောကျမတို့ဒီပလောင်ကိုပိုင်အချုပ်ခွင့်ရဒေတာနမ်ဆန်မြို့နယ်မှာတော့ဒီပေါ့နော်လာချိတ်ထားတာတော့ရှိတာပေါ့နော်ဒါပေမဲ့အစီအစဉ်တော့ရှိတယ်ကျွန်တော်တို့မန်တုံဒေတာအနေနဲ့တော့မရှိသေးဘူးပေါ့နော်တကယ်လို့လာချိတ်ဆက်တဲ့နိုင်ငံတွေများရှိခဲ့မှဆိုရင်လည်းရှိရင်လည်းကျွန်တော်တို့ကအများအားကြိုးဆိုနေမှာ
ဟုတ်ကဲ့ပါအခုကြားနေရတာလေဒီတန်းပလောင်အဖွဲ့နဲ့ပေါ့နော် DNLA တနက်ကိုင်းအဖွဲ့နဲ့ဒီ RCSS ဒီရှမ်းပြည်တမတော်တွေဟိုတိုက်ပွဲတွေဖြစ်တယ်အဲ့ဒါကို RCSS ဘက်ကနေတမတော်ဟိုဘက်ကနေကူပြီးတိုက်ပေးတယ်လို့ပေါ့တတိနေရတော့အမျိုးမျိုးပဲပေါ့နော်လေချောင်းကနေဟိုတိုက်ခိုက်တာတွေလည်းကြားနေရတယ်လေအဲ့တော့ဒီတိုက်ပွဲတွေကြားထဲမှာမြေစာရင်းဖြစ်နေရတဲ့ဒီပြည်သူလူထုပေါ့နော်ထွက်ပြေးနေကြတဲ့ဒုက္ခတွေပေါ့နော်သူတို့နေ့ဒီလူမှုရေးအခက်အခဲတွေနဲ့ပတ်သက်လို့ပေါ့နော်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘလောက်အတိုင်းအတာထိများဟိုကူညီပံ့ပိုးပေးနိုင်မယ်လို့ယူဆပါလဲရှင
်ဟုတ်ကဲ့ကျွန်မကတော့ပေါ့နော်ဒီကျွန်မပြည်သူဟိုဖက်ကအမြဲတမ်းရက်တည်တဲ့ဟိုပြည်သူကိုစားပြုကိုယ်စားလှယ်လည်းဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်ကျမတို့မှာတော့အစီအစဉ်တော့ရှိတယ်ကျွန်တော်တို့ဒီတန်းကိုပိုင်အချုပ်ခွင့်ရဒေတာလည်းမကဘူးတခြားမြို့နယ်ကိုစားပြုတဲ့တန်းပလောင်ကိုစလေတွေကလည်းကျွန်တော်တို့အစီအစဉ်ရှိပါတယ်အခုလာမဲ့တက်မဲ့အစိုးရတွေအစိုးရတက်မှာမှကျွန်တော်တို့ဓာရီကိုကျွန်တော်တို့ဒီပြည်သူဖက်ကနေပြီးတော့ပြည်သူတွေအတွက်ဘလို့လှုပ်ဆောင်ကြမလဲဆိုတော့အစီအစဉ်ကျွန်တော်တို့အစီအစဉ်ဆွဲထားတာရှိရယ်ဘာဖြစ်လို့လဲဆိုရင်ဒီဟာတွေဖြစ်တာကအဓိကဟိုဒါတို့အချင်းချင်းဘလို့အကြောင်းနဲ့ပိုက်ကြလဲဆိုတာတော့ကျွန်တော်တို့ကတော့ခကနနာဟိုမတိဘူးပေါ့เนาะဒါပေမဲ့ဒီလိုဖြစ်ရမျိုးတွေကတကယ်ပဲမကောင်းဘူးပေါ့เนาะပြီးရင်ကျွန်တော်တို့တိုင်းသားအချင်းချင်းလည်းဟုတ်တယ်အာနောက်ဆုံးအဓိကမြေစာပြင်ဖြစ်ရတာကကျွန်တော်တို့တိုင်းသားတွေပဲဟိုဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့တိုင်းသားကျွန်တော်တို့ဒီထားမှာကပလောင်တစ်မျိုးနဲ့နေထိုင်တာလည်းမဟုတ်ဘူးအဲတခြားချမ်းရှမ်းလူမျိုးတွေတခြားကချင်တိုင်းနာလီစုတိုင်းနာတွေလည်းရှိတဲ့အတွက်ကြောင့်အောင်ပေါ့နော်ကျွန်တော်ဒီပြည်သူဖက်ကနေပြီးတော့ပဲကျွန်တော်အသက်နိုင်ဆုံးဒီလာမဲ့အစိုးရတက်မှာကျွန်တော်စ조사ပြီးမှလှုပ်ဆောင်သွားမယ
်ဟုတ်ကဲ့ပါအဲ့တော့ဒီလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကိုယ့်ကိုမဲဆန္ဒပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေကိုပေါ့နော်ဘယ်လိုများထိရောက်အောင်ဆက်သွယ်မှုစီစဉ်ထားတာရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်မတခါလေကြာရင်ကျွန်မသွေးပြီးမှလည်းအရန်စိတ်မကောင်းဖြစ်မိရပါတော့เนาะအဲ့ဒါပါလဲဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေကကျွန်တော်ဒေတာမှာရှိတဲ့ဒီပလောင်လူမျိုးတွေဒီတအားလူမျိုးဖြစ်ကချင်လူမျိုးဖြစ်တော်တော်များများတော်ပညာမတတ်တဲ့အခါကျတော့ဟုတ်ပြီကျွန်မကိုစားပြုလိုက်တယ်ဒါပေမဲ့တို့ဆီကအခက်ခဲတွေတို့ကျွန်မကိုမတင်ပြတတ်ဘူးဟိုတချို့မြို့နယ်တွေဆိုလို့ရှိရင်အများတန်းဟိုဖုန်းနဲ့ contact ရှိတယ်ပေါ့နော်ဒါပေမဲ့ကျွန်မကတော့ဘယ်သူမှမဆက်ဘူးမဆက်တဲ့အခါကျတော့ကျွန်မအရင်စိတ်မကောင်းဖြစ်တယ်ဟိုတို့ဘာဖြစ်လို့လဲဆိုရင်ကျွန်မကဒီရောက်နေတဲ့အခါကျတော့ကျွန်မတို့ရဲ့အခက်အခဲကိုကျွန်မတက်ရောက်တဲ့အကုန်လုံးကျွန်မမသိနိုင်ဘူးဆိုတော့အခါကျတော့ကျွန်မတခုတော့စဉ်းစားမိရေပေါ့နော်ဒီတခါကျွန်မဒီလွတ်တော်နားရက်မှာကျွန်မပြန်သွားလို့ရှိရင်ကျွန်မဒီလူဦးရေအများဆုံး the constituency ရဲ့နောက်ပြီးတော့တကယ်ပဲခက်ခဲနေတဲ့ကျွန်မရဲ့ constituency ပေါ့နော်အဲ့ဒီဟိုပထမဦးစားပေးနေနဲ့ကျွန်မသွားရောက်ပြီးမှကျွန်မဘယ်လိုလှုပ်ဆောင်ပါလဲကျွန်မဘယ်လိုအပိုင်းဘယ်လိုခံစားနေပြီးတော့ဒီပြည်သူတွေရဲ့အခက်ခဲတွေကိုကျွန်မဖြေရှင်းပေးနိုင်လဲကူညီပေးနိုင်လဲဆိုတာကိုကျွန်မသွားပြီးမှပေါ့ပြောပြမယ်လို့ကျွန်မအဲ့လိုမျိုး plan ဆွဲထားတယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့တကယ်လို့များဟိုလှုပ်ပေးနိုင်ခွင့်ရှိတယ်ဆိုဘယ်ကဏ္ဍကိုဦးစားပေးခြင်းပါလဲရှင
်ကျွန်မကတော့ဟိုကျွန်မခံစားချက်ပေါ့နော်ဟိုကျွန်မတကယ်နိုင်ငံရေးကိုကျွမ်းကျင်တဲ့လူမဟုတ်ဘူးမဟုတ်တဲ့အခါကျတော့ဒါပေမဲ့ကျွန်မအရင်ထဲမှာအရန်ခံစားတာတခုရှိရဲ့ဟိုပညာရေးအော်ပညာရေးပေါ့နော်ဥမာကျွန်တော်ဒီပလောင် data မှာပဲဖြစ်ကျွန်တော်ပလောင် data မှာထိုင်နေနေထိုင်နေတိုင်းသားအကုန်လုံးကြေးရွာမှာနေထိုင်နေတိုင်းသားအကုန်လုံးကတို့ဒီသားသမီးတွေပေါ့နော်ဟိုလေးတန်းအထိပဲပညာသင်ကြားတာသင်ကြားရတာများတယ်အထူးတစ်ဖြစ်အမျိုးသမီးတွေကလေးလေးဟိုဥမာတရွာနဲ့တရွာကိုစာသင်ရတဲ့ဟာမျိုးတို့ဟိုဒီရွာမှာလေးတန်းအထိပဲရှိတယ်နောက်ထပ်တရွာကိုကျတော့တို့ကတော်ပိုင်းမှာအုပ်စုကြေးရွာမှာ၈တန်းအထိပညာသင်ရမယ်ဒါပေမဲ့မိဘအနေနဲ့သမီးလေးကိုအဲ့ဒီရွာမှာတွားပြီးမှဒီကြောင်းတွက်ထားဖို့ဆိုတာကဟိုသူနေ့တိုင်းကိုလမ်းလျှောက်တွားဖို့ဆိုတာကဒါမဖြစ်နိုင်တဲ့ကိစ္စလေအဲ့ဆိုတဲ့အခါကျတော့ဒီကျမတွားခဲ့တဲ့ဒီရွာရဲ့အကုန်လုံးမှာကျမဒီအစိုးရပေါ့နော်အစိုးရကြောင်းကို၈တန်းအထိပေါ့နော်လူကြီးကန့်တက်တဲ့၈တန်းအထိကိုအလေတန်းပြားထိရရှိနိုင်အောင်ကျမလှုပ်ပေးချင်တယ်နောက်တစ်ချက်ကကျတော့လမ်းပန်းဆက်တွေ lemon ဆက်တွေရေးလဲအရင်ခက်ခဲတယ် lemon ဆက်တွေရေးအကြောင်းလဲကလေးတွေကောင်းမွန်စွာစားမသိရအောင်ခဏလိုမျိုးလေးတန်းကနေပြီးတော့ရှစ်တန်းကိုတခြားရွာကိုကူးပြီးမှចောင်းတက်ရတာမျိုးဆိုလို့ရှိရင်တော့ဒါလုံးဝအဆင်မပြေဘူးပေါ့
ဟုတ်ကဲ့ပါအဲ့တော့မန္တန်မိုးတို့လိုလူငယ်တွေဒီနိုင်ငံကြီးလောကတွေကိုရောက်လာပြီပေါ့နော်အဲ့တော့နေနေလေးဒီဟိုပြည်သူလူထုတွေနေနေလေးသိသွားအောင်လို့မန္တန်မိုးရဲ့အကြောင်းကလေးပြောပြပေးပါလားရှင်
ဟုတ်ကဲ့ကျမကတော့တကယ်တမ်းကျမမန်တုံမြို့နယ်ပေါ့နော်ကျမဖေကတော့အရင်တော့ဒီပလောင်တိုင်းနာခေါင်းဆောင်ဦးဝိုင်မုံပေါ့နော်ဒီအရင်ပြီးခဲ့တဲ့တက်တန်းမှာလည်းပြည်သူလွတ်တော်ကိုယ်စားလှယ်ပါပဲအော်ကျမမွေးတာကျတော့ဒီထက်ချက်ကြီးရွာမှာပေါ့နော်အဲ့ဒီရွာတရွာမှာကျမမွေးတယ်မန်တုံမြို့နယ်ပေါ့မွေးပြီးတော့ကျမ10တန်းရွာမှာပဲကျမကိုရန်တီပညာသင်ကြားတယ်10တန်းကိုကျတော့ကျမမေမြို့အထက်ကမှာကျွန်မ10တန်းအောင်ပါတယ်10တန်းအောင်ပြီးတော့ကျွန်မမန်လေးရန်နာပုံ University မှာကျွန်မဒီနိုင်ငံတကာဆက်ဆံရေးပညာနဲ့ဘွဲ့သင်ကြားပြီးတော့ကျွန်မဒီရန်ကုန်မှာကျွန်မဒီတန်တမန်သင်တန်းကျောင်းဆင်းပြီးတော့ကျွန်မနိုင်ငံခြားမှာအလုပ်လုပ်ခဲ့ပါတယ်နိုင်ငံခြားမှာကျတော့ကျွန်မပြင်သစ်ကုမ္ပဏီ MAF ကုမ္ပဏီမှာဒီHR admin နဲ့အလုပ်ကို3နှစ်လောက်ကန်ခဲ့ပါတ
ယ်ဟုတ်ကဲ့ပါအခုလေးလာလို့ရသလောက်ပေါ့နော်ဒီလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်း73ရာခိုင်နှုန်းလောက်ပါလာတယ်ပေါ့နော်အဲ့တော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါလာခြင်းအဖြစ်ဒီလွှတ်တော်ထဲမှာအမျိုးသမီးတွေနဲ့ပတ်သက်တဲ့ facility တွေပေါ့နော်အဲ့ဒါတွေဘာတွေလိုအပ်ချက်တွေဘာတွေရောရှိလားဥပမာဆိုလို့ရှိရင်အမျိုးသမီးတွေအတွက်ကိုဟိုအမျိုးသမီးဆိုတာလေမျိုးသားနဲ့ဘလို့ခန္ဓာကိုယ်ဖွဲ့စည်းပုံကြီးရမတူဘူးလေဆိုတော့ဒီဟိုအမျိုးသမီးတွေအတွက်လိုအပ်တာတွေရောဒီလွှတ်တော်ကြီးအနေနဲ့ဖြည့်ဆည်းပေးတာရှိပါလားရှင်
အဲ့မျိုးတော့အခုချိန်ထိတော့မဘာမှမရှိဘူးပေါ့နော်အမျိုးသမီးတွေလိုအပ်တာတွေအဲဟိုတီးတန့်အမျိုးသမီးတွေအတွက်တီးတန့်ဆိုပြီးမှလှုပ်ဆောင်ပေးတာတော့အခုချိန်ထိအဲမတွေ့ရအောင
်တွေ့ရသေးဘူးနော
်ဒါပေမဲ့လိုအပ်တာတော့လိုအပ်မှာပေါ့ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ဒီမွေးဖွားလာကြတဲ့အမျိုးသားနဲ့အမျိုးသမီးဆိုတော့ကျွန်တော်တို့ကလုံးဝမတူလေဥမာသူများနိုင်ငံမှာဆိုလို့ရှိရင်ပေါ့ဥမာအခုဆိုလို့ရှိရင်ဒီဟိုစားဒီ NLD ထဲကဒေါ်ဝင်းဝါထွန်ပြီးဖွားတာမျိုးတို့ပါတော့เนาะကျွန်တော်တို့ဒီသူများနိုင်ငံမှာဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်တွေပေါ့เนาะလွတ်တော်ကိုကောင်းကောင်းတတ်နိုင်အလုပ်လုပ်နိုင်အောင်ဆိုမှသူတို့ကကလေးတွေကိုထိန်းချောင်းပေးတဲ့ဒီထိန်းချောင်းပေးတဲ့ဒီပေါ့เนาะဒီကလေးထိန်းပေါ့เนาะအဲ့ဒီအတွက်ကိုပေါ့เนาะအဲ့လိုမျိုးတီးတန့်လှုပ်ပေးတာမျိုးတော့ရှိတယ်ပေါ့เนาะဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်လာဖို့တော့တော်တော်လေးကိုစူးစမ်းရအောင်ဟု
တ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဟုတ်က
ဲ့ကျေးဇူးအများကြီးတင်ပါတယ
်ဒါကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာတောတာရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနခင်းအစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒါပေမဲ့တကယ်လက်တွေ့အခြေအနေမှာတော့သင်ကြားသူဆရာဆရာမတွေရောကျောင်းသားကျောင်းသူတွေပါအင်္ဂလိပ်စာကောင်းကောင်းမတတ်ပဲနဲ့
ဒီနေ့သာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာပါဒါအပြင်ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြမပီကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမှာပါ။တော်ရရှင်တွေအတွက်မြန်မာသတင်းတွေတစ်ပုတ်ကိုလည်းမြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါရရှင်။အခုတော့အရင်ဦးဆုံးတော့ VOE တော်ရရှင်တွေကျမတို့ရဲ့ VOE Facebook စာမျက်နှာပေါ်မှာရေးလာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။တော်ရရှင်ပြည်စိုးဝင်းက
VOE American အတန်ကိုကဘာကြီးနဲ့ဆက်သွယ်ပေးလို့ကျေးဇူးတင်ပါတယ်။မြန်မာသတင်းတွေမှန်မှန်ကန်ကန်ဘမ်းမလိုက်ပဲတင်ပေးစီလိုပါတယ်ဟိုးရင်ကလေးကရေဒီယိုသေးသေးလေးနဲ့တိတ်တိတ်လေးအားပေးခဲ့ရတာပါခင်ဗျာ
ရေဒီယိုအစီအစဉ်တွေကိုအားပေးလာတာကြာပါပြီဆိုတော့သရရှင်ပြည်စိုးဝင်ဖြစ်ပါတယ်သရရှင်ချစ်လင်းကတော့ VOE ဝိုင်းတော်သားတွေကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်သရရှင်မြင့်မောအောင်ကတော့ VOE မြန်မာပိုင်းအစီအစဉ်ကမရေးတနာကျော်ကိုသားညွန်ဦးကိုကျော်ကျော်သိန်းနဲ့ VOE ဝန်ထမ်းတွေအားလုံးကျေးဇူးပြုပြီးတော့ဖားကန်းကသတင်းလေးတွေများများထုတ်လွှင့်ပေးပါလို့တောင်းဆိုခြင်းပါတယ်ရရှင်မြင့်မောအောင်ပါဟုတ်ကဲ့ပါဖာကန်ကသတင်းတွေထူးရင်ထူးသလိုကျမတို့တင်ဆက်ပေးနေပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်ရရှင်အောင်အောင်ကတော့ကျမတို့ VOE ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ Facebook ပေါ်ကရုပ်မြင်သံကြားအစီအစဉ်ကြည့်ရတာအဆင်မပြေပါဘူးလို့ဆိုလာပါတယ်ဘာကြောင့်များပါလဲ
Internet line တွေကမကောင်းတော့ကြည့်ရတာအဆင်မပြေပါဘူး VOE ဆောင်းရတာလဲကြား line တက်ပြန်တော့ပြတ်တောင်းပြတ်တောင်းနဲ့ဒီဝကျွေးဘယ်တော့များမှပြီးဆုံးမလဲဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကအင်တာနက်လိုင်းနေမကောင်းဘူးဆိုလို့ဟုတ်ကဲ့တော်ရရှင်တွေတော်တော်များများလဲအင်တာနက်လိုင်းမကောင်းလို့ကြည့်ရတာပြက်တောင်းပြက်တောင်းဖြစ်တယ်လို့ပြောလာကြတာတွေ့ရပါတယ်ရှင်ကျမတို့အဲ့ဒီတော်ရရှင်တွေမှတ်ချက်စကားတွေကိုကြည့်ရသလောက်ဆိုရင်တော့တယ်လီဖုန်းကလိုင်းချင်းတူရင်တော့မှနေရာဒေသပေါ်မှာလိုက်ပြီးတော့လိုင်းကောင်းတာမကောင်းတာဖြစ်တယ်ဆိုတာလဲတွေ့ရပါတယ်နော်ဒါမှမဟုတ်လဲတော်ရရှင်အများအပြားကပဲဒီ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးမှုကိုကြည့်ရတာအဆင်ပြေလို့ပြောလာကြတာတွေလည်းရှိပါတယ်တော်ရရှင်နေပြောသလိုပဲဒီအင်တာနက်လိုင်းနေနိုင်ငံတကာအဆက်မီဖြစ်ပါစေလို့ဆုတောင်းရတော့မှာပါပဲเนาะတော်ရရှင်မိုးမြင့်ဆန်ကတော့ရိုးရိုးအတန်ရောကြားရလို့အဆင်ပြေပါတယ်တဲ့
ကျေးဇူးပါ VOE ပင်တိုင်းတော်ရရှင်တယောက်ပါ VOE ရဲ့ကျေးဇူးကြောင့်မြန်မာပြည်သူတွေမျက်စိပွင့်ခဲ့ရပါတယ်ဝိုင်းတော်သားတွေကိုအရင်ကအတန်သာကြားခဲ့ရပါတယ်အခုမှပဲရိုးရိုးအတန်ရောကြားလို့ပီတိဖြစ်ရပါတယ်အားလုံးကျမ်းမာကြပါစေ
ဟုတ်ကဲ့ပါကျမတို့ဒီရုပ်မြင်သံကြားအစီအစဉ်တွေကို VOE ကနေစတင်တင်ဆက်ပေးနေတာနဲ့အတော်လေးရှိခဲ့ပါပြီเนาะဒါမဲ့လည်းကျမတို့ဒီ VOE ရုပ်မြင်သံကြားအစီအစဉ် TV မှာထွက်လွှင့်တာကို Facebook ကနေပြီးတော့ဒါရိုက်ကြည့်ရှုလို့ရအောင်လည်းစီစဉ်ပေးပြီးသွားတဲ့နောက်မှာတော့တယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook ကကြည့်ရှုတဲ့ဥယျာဉ်အရေးအတွက်အများကြီးများလာတာတွေ့ရပါတယ်သောရရှင်တွေအတွက်လည်းအဆင်ပြေလွယ်ကူတယ်ဆိုလို့အများကြီးဝမ်းသာရပါတယ်လိုင်းလေးကောင်းဖို့ပဲလိုတော့တာပါเนาะသောရရှင်ချစ်ရအောင်ကလည
်းထောက်ရရှင်လန်းနိုင်ပါစီဗျာ VOE ကောင်းသောညလေးပါဗျာ။နောက်နေ့တွေလည်းစောင့်နေပါမယ်။ကြိုးစားပြီးတော့တင်ဆက်ပေးလိုက်ပါအောင်။မင်္ဂလာပေါင်းနဲ့ပြည့်စုံပါစေ။ VOE ရဲ့ဝန်ထမ်းများခင်ဗျာ
။ဒီ Facebook ကဓာတ်ရိုက်ထုတ်လွှင့်မှုကိုအမြဲတမ်းစောင့်ပြီးတော့ကြည့်ရှုအားပေးပါရစေ။ဆိုရဲတော်ရရှင်ချေရအောင်ပါ။တော်ရရှင်အင်္ဂလာလွန်ကာကတော့
ကမ္ဘာနိုင်ငံအသီးသီးအခြေအနေတွေကိုတင်ဆက်ပေးတာဗဟုသုတရပါတယ်။ကျေးဇူးပါ VOE ။ပြည်တွင်းသတင်းလေးတွေကိုလည်းဦးစားပေးတင်ဆက်ပေးရင်ကောင်းမလားလို့ပါ။ကုန်သွယ်ရေးစီးပွားရေးတွေကိုနိုင်ငံသားကထောက်ပံ့ဖိမပေးလို့ရပေမဲ့မြမပြည်တွင်းညဉ့်ညံ့ရေးကိုဘယ်လိုကူညီပေးလို့ရမလဲပေါ့နော်။စာနေတဲ့ကိုဝမ်းပိုက်ပြေးဖို့အစားထိုးပေးလို့မရပါဘူး။ဒေါ်စုတက်တော်ရာကျော်ရှိပါစေ။ VOA 1 တို့သူဝိုင်းတော်သားတွေစိတ်ချမ်းသာခြင်းကိုယ်ရည်ချမ်းသာခြင်းနဲ့အဆင်ပြေဆုံးကြပါစေ
။အစီအစဉ်တွေကိုလည်းကျေးဇူးတင်တယ်လို့ပြောရင်းနဲ့ဒေါအောင်ဆန်းစုကြည်အတွက်လည်းတက်တော်ရှေးပါကြောင်းဆုတောင်းပေးလာတာပါ။အင်တာနက်လိုင်းနေမကောင်းဘူးလို့ရေးလိုက်တဲ့အထက်မှာသောရရှင်ရဲထွက်က VOA 1တော်သားတွေကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်။အကိုအမတို့ရေတဲ့မြန်မာနိုင်ငံကနေအခွန်900ခန်းတော့ကောက်မဲ့သူတွေကိုပြောပေးပါတယ်။ဒီလက်ကင်ဖုန်းအခွန်အတွက်900ခန်းတော့ကောက်မှာကိုပြောတာထင်ပါတယ်နော်။ကိုရထွက်ကကျွန်တော်တို့တောရွာမှာအခုထိအင်တာနက်လိုင်းဖွင့်လိုက်ရင်အဝိုင်းကြီးလဲနေတော့မဲ့ဖြစ်ပါနေတဲ့။အဲ့အဝိုင်းပြောင်းရင်အခွန်900ခန်းတော့ကိုကြည်ကြည်နဲ့နဲ့ကြီးထမ်းဆောင်ပါမယ်လို့ပြောပေးပါဆိုတော့သောရရှင်ရထွက်ရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လင်းပေးဖို့ရှိပါတယ်။အခုတော့သောရရှင်ကိုအနောက်တိုင်းတီလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်။ Billboard Hot အဖြစ်ဆုံးတေးတရာစင်မှာထိတ်နှောင်းကိုရောက်နေတဲ့တချင်းတီလီတပုတ်ကိုထုတ်လွှင့်ပေးကြပါတယ်။တချင်းနာမည်က Walk From Home အင်းကနေအလုံးလုံးတယ်လို့ဖြစ်ပြီးတော့ American ကောင်မလေးတွေနဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့ရဲ့တချင်းဖြစ်ပါတယ်။အဲဒီထဲမှာ Hip Hop အဆိုတော့ Tie Dollar Sign ကအားဖြည့်ပြီးတော့တည်ဆိုပေးထားတာပါ။ဒီတချင်းကသူတို့အဖွဲ့ဒုတိယမြောက်တေးတပြားရဲ့ပထမဆုံးထွက်တဲ့တချင်းဖြစ်ပြီးတော့ February လကုန်ပိုင်းမှာထွက်လာပြီးတော့ထွက်ချင်းပဲ Billboard Hot 100စင်မှာနံပါတ်7ရတာပါ။online ကနေဝယ်ယူအားပေးမှုပေါင်း 9,000 နီးပါးချက်ချင်းရခဲ့ပြီးတော့ဒီသချင်းကထွက်လာပြီးတော့သတင်းဆက်ပတ်မြောက်မေလ20ရက်နေ့သတင်းပတ်မှာတော့နံပါတ်5ကိုရောက်ခဲ့ပါတယ်။ဒါကြောင့်မလို့ဒီသချင်းက American ပြောင်စုမှာ10နှစ်တာကာလအတွင်း Billboard Hot 100စီးရင်မှာနံပါတ်1ကနေ5ရဲ့ကိုဝင်တဲ့ပထမအဦးဆုံးအမျိုးသမီးအဖွဲ့သချင်းလည်းဖြစ်ပါတယ်။သူတို့မတိုင်ခင်နံပါတ်5ရဲ့ဝင်တဲ့သချင်းကတော့2006ခုနှစ်အပြီးလာမှာနံပါတ်3ရတဲ့ Pussycat Dolls ရဲ့ Button ဆိုတဲ့သချင်းပဲဖြစ်ပါတယ်။အခု Fifth Harmony အဖွဲ့ရဲ့တချင်းကတော့ပထမပေးမဲ့နာမည်က Walk ဖြစ်ပြီးတော့ Rihanna ရဲ့တလောကပဲနာမည်1အကြာကြီးရတဲ့ Walk တချင်းနဲ့ရောသွားမှာဆိုတဲ့အတွက်ကြောင့်မလို့ Walk From Home ဆိုပြီးတော့ပြောင်းလိုက်တာပါဒီ Walk From Home ဆိုတဲ့တချင်းကိုနားထောင်ကြည့်ပါအောင်ရှင် I worry about nothing I am wearing a nada I'm sitting pretty impatient but I know you gotta put in them I'ma make it harder I'm sending pic after picture I'ma get you fired I know you're always on that night shift But I can't stand these nights alone And I don't need no explanation Cause baby you're the boss at home You don't gotta go to work, 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 work But you gotta go to work You don't gotta go to work, 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 work. Let my body do the work, 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 work. We can work tomorrow, oh, oh, oh. We can work tomorrow, oh, oh. Let's put it into motion. I'ma give you a promotion. I'll make it feel like a vacay. Turn the bed into an ocean. We don't need nobody. Nothing but sheets in between us Ain't no getting off early I know you're always on that night shift But I can't stand these nights alone And I don't need no explanation Cause baby, you're the boss at home You don't gotta go to work, 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 work But you gotta go to work You don't gotta go to work, 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 work And my body do the work, 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 work We can work tomorrow, oh, oh, oh We can work tomorrow, oh, oh
Oh, yeah, girl gotta work for me Can you make it clap, no hands for me Take it to the ground, pick it up for me Look back at it all, I'm for me Put in work like my time She ride it like a 63 I'ma buy a new Celine Let her ride in the foreign with me Ooh, shit
Fifth Harmony 会议 Walk from home 所以的情况拿钱给大家吧သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်ကိုလည်းတေးလက်ဆောင်ဖြစ်နေနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်နော်သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကြောက်စင်မျိုးရဲ့ဆုပ်ယုတ်ကြဆင်းတွေရဲ့အားကစားအဆင့်တန်းအခြေအနေလေးကိုပြောပြပေးစေချင်ပါတယ်ဆိုပြီးတော့တာယာစီသူဆိုတဲ့သောရရှင်ကလည်းစာရေးလာပါတယ် ကျောက်ဆက်မျိုးနဲ့အားကစားဖွံ့ဖြိုးတိုးတက်စေခြင်းတို့ဒီစာကိုရေးလိုက်ရတာပါလို့သူကဆိုလာပါတယ်ရှင်
။ကျောက်ဆက်မျိုးနဲ့ပြည်သူအားကစားဝန်ကြီးကိုတွုံးမြင့်ပြင်ဆင်နိုင်ဖို့အတွက်နိုင်ငံတော်ကဗန်နာငွေကျပ်သိန်း1000ခွင့်ပြုခဲ့ပါတယ်။2015ခုနှစ်စက်တင်ဘာလ1ရက်ကနေပြီးတော့ဒီဇင်ဘာလ31ရက်နေ့ကာလအတွင်းမှာအပြီးပြင်ဆင်ရမယ်ဆိုပြီးတော့သတ်မှတ်ပေးခဲ့ပါတယ်။ဒါပေမဲ့သတ်မှတ်ချိန်ကာလကုန်လွန်သွားပြီမဲ့လည်းကြည့်သူအားကစားဝန်ကြီးဟာပုံမှန်ကောင်းမွန်တိုးတက်လာခြင်းမရှိတဲ့အပြင်အရင်ကကောင်းနေတဲ့အခြေအနေတွေပါပျက်စီးသွားခဲ့ပါတယ်။နိုင်ငံတော်ကဗန်နာငွေသိန်း1000ခွင့်ပြုခဲ့ပေမဲ့လည်းဘောလုံးကွင်းအတွင်းမှာနှုံးမြေတွေဖို့ရာရင်းနှုံမြောင်းတူးတာဒေသလုံးနေတဲ့အတွက်ကွင်းမျက်နှာပြင်ညီညာမှုမရှိတော့တာကွင်းအတွင်းမှာမျက်ကြမ်းအနှဲငယ်ပဲရှိတော့ပြီးတော့ဖုံထူတဲ့မြေကွက်တွေဖြစ်နေတာကွင်းပတ်လန်းတွေကိုပြုပြင်မှုမရှိတာတွေကြောင့်အားကစားလည်းကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့ပါဘူး။အရင်ကကြောက်စရာအကားသာကွင်းဟာပြေခုံပြေတန်လုံးတန်ပြားပြေဖူးဆဲဘောလုံးပြိုင်ပွဲမြို့နယ်ဘောလုံးပြိုင်ပွဲတွေအဆက်မပြတ်ကျင်းပပြုလုပ်နိုင်ခဲ့တဲ့နေရာပါအခုအကားသာတာဝန်ခံတွေလက်ထက်မှာဘလို့အကားသာပြိုင်ပွဲကမှကောင်းကောင်းမွန်မွန်လုပ်နိုင်ခြင်းမရှိတော့တဲ့အတွက်အကားသာအဆင့်တန်းတွေလည်းအလွန်ပဲကျဆင်းနေပါတယ်အခုကအကားသာတာဝန်ခံတွေနဲ့ contract တွေပေါင်းပြီးတော့အကားသာကွင်းကိုပြုပြင်ခြင်းမလုပ်တော့ဘဲပုံမှန်ပျက်စီးအောင်လုပ်နေတဲ့အတွက်ဘလို့အကားသာပွဲမှလည်းမလုပ်နိုင်တော့ပါဘူးမျိုးနယ်အကားစားပြိုင်ပွဲတွေကိုလည်းအဆင်တန်းမီမလုပ်နိုင်တော့တာနှစ်တွေအတော်ကြာခဲ့ပြီဖြစ်ပါတယ
်ဒီသောရရှင်ကနိုင်ငံတော်သမ္မတကြီးစီမြစ်တာရက်ခန့်တင်ပြအပ်ပါတယ်ဆိုတော့သူတို့ကြောက်စဲမျိုးနယ်ပြည်သူအကားစားကွင်ကြီးရိုးရင်းပြည့်စည်ပြီးတော့ပြင်ဆင်မှုအဆင်မပြေတဲ့အပေါ်မှာအခုလိုမျိုးတက်ဆိုင်ရာတည်အောင်လို့အစားရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမာရင်ရက်ချင်ပါတယ်နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်ဒေလက်ဆောင်အဖြစ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာနိုင်ငံကအသေးချစ်တဲ့သောရရှင်တွေအတွက်မြန်မာတချင်းလေးတပုံးနဲ့ဒေးလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်။တချင်းဟောင်းလေးတပုံးကိုအေဒင်ချိုဆွေပြန်ပြီးတည်ဆူထားတာကိုရွေးချယ်ထားပါရနော်။ဟိုးရင်တော့ကအဝိုင်းရင်ရုပ်ရှင်မင်းသမီးအစိုးရကြီးချုပ်ပြုံးတည်ဆူထားတဲ့မိရဲမိုက်တဲကိုအေဒင်ချိုဆွေပြန်ပြီးတည်ဆူထားတာဖြစ်ပါတယ်။နားဆင်ကြပါအောင်ရှင်။Bye now.
ချိုးဆဲတည်ဆွထားတဲ့မိတယ်မိုက်တယ်ဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တည်သတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒါကတော့မအီတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒိုင်းနာလမဲ့ကန်ယူနဲ့မြန်မာအစိုးရကညင်ကြန်ရေးအတွက်ခြေလှမ်းစနေဒီမှာပြည်သူတွေကြားမှာရောငြိမ်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းချုပ်ဖို့လိုနေသေးတယ်ဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VIO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါ
ငါနေညမှာထုတ်လွှင့်မဲ့တရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။မြမပညာရေးအနာဂတ်ကောင်းလာအောင်ဘာတွေလုပ်ဖို့လိုမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မန့်အင်ဂျင်နီယာကကူညီပြီးတော့တင်ဆက်ထားပါရစေခင်ဗျာ
။ပြီးခဲ့တဲ့ဂျွန်လ17ရက်နေ့ကပညာရေးဝန်ကြီးဌာနဟာ2016ခုနှစ်တက္ကသိုလ်ဝင်စာမေးပွဲအောင်ဆင်းတွေကိုထုတ်ပြန်ကြေညာပေးခဲ့ပါတယ်။ဖြေဆိုသူ6,300ကျော်ရှိတာမှာအောင်မြင်သူ3,900ကျော်ရှိပြီးအောင်ချက်အားဖြင့်ရာခိုင်နှုန်း30နီးပါးရှိပါတယ်။2015ခုနှစ်တုန်းကဖြေဆိုသူ38ရာခိုင်နှုန်းနီးပါးအောင်မြင်ခဲ့တာမို့အောင်ချက်ရာခိုင်နှုန်းအတော်လေးကျဆင်းသွားတာတွေ့နိုင်ပါတယ်။အခုနှစ်တိုင်းနဲ့ပြည်နယ်တစ်ခုချင်းစီအလိုက်အောင်ချက်ရာခိုင်နှုန်းတွေကိုကြည့်လိုက်ရင်လဲမွန်ပြည်နယ်မှာအောင်ချက်40ရာခိုင်နှုန်းနီးပါးရှိပေမဲ့ချင်းပြည်နယ်14ရာခိုင်နှုန်းကျော်နဲ့အေအူရီတိုင်း78ရာခိုင်နှုန်းနီးပါးပဲရှိတာမို့ကွာဟာချက်အတော်ကြီးမားတာလဲတွေ့ရပါတယ်တက္ကသိုလ်ဝင်စာမေးပွဲအောင်ဆင်းရလဒ်တွေကိုအခြေခံပြီးမြန်မာပညာရေးအနာဂတ်အကြောင်းဝေဖန်ဆွေးနွေးသုံးသပ်ကြည့်ရအောင်ပ
ါအသေးချာပြန်ပြီးဆန်းစစ်ကြည့်လိုက်ရင်အခုနှစ်တက္ကသိုလ်ဝင်စာမေးပွဲအောင်ချက်ရာခိုင်နှုန်း30နီးပါးဆိုတာတိတ်ထူးဆန်းတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူး1998-99စာတင်နှစ်ကစဒီကနေ့အချိန်ထိတက္ကသိုလ်ဝင်စာမေးပွဲအောင်ချက်ဟာ25ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကြားရှိခဲ့တာပါအစိုးရအဆက်ဆက်ပညာရေးဝန်ကြီးဌာနတွေရဲ့တက္ကသိုလ်ဝင်စာမေးပွဲတွေကိုစစ်ဆေးပြီးအောင်မြင်မှုသတ်မှတ်ပေးပုံဟာကျောင်းသူကျောင်းသားတွေစာမေးပွဲမှာဘလို့ဖြေထားတယ်အရေးအချင်းဘလောက်ရှိတယ်ဆိုတဲ့အချက်ပေါ်မှာမူမတည်ပါဘူးစာမေးပွဲတွေအောင်မြင်ကြပြီးရင်တက္ကသိုလ်အသီးသီးကအရေးအတွက်ဘလောက်လက်ခံနိုင်တယ်အဝေးတင်တက္ကသိုလ်ကနေအရေးအတွက်ဘလောက်တင်ကြားပေးနိုင်တယ်ဆိုတဲ့အချက်ပေါ်အခြေခံပြီးအောင်မြင်သူအရေးအတွက်သတ်မှတ်ပေးတာမျိုးပါ။တာမန်ပြည်သူတွေသိရှိထားတာကတော့ကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြေကြမယ်။တဘာသာမှာအနည်းဆုံးအမှတ်40ရ။နည်းနည်းပါးပါးချွတ်ချော်တာရှိရင်ပြန်လည်စီစစ်အအောင်ပေးတဲ့နည်းနဲ့စာမေးပွဲအောင်စီရင်ထုတ်ကြတယ်ဆိုတာမျိုးဖြစ်ပါတယ်။ဒါပေမဲ့တကယ်အဖြစ်မှန်ကတော့အောင်ပေးဖို့လူတဲ့အရေးအတွက်ပေါ်မူတည်ပြီးအနိုင်ဆုံးအောင်မှတ်ကိုသတ်မှတ်အောင်စင်းထုတ်ပေးလိုက်တာမျိုးပါဥပမာအားဖြင့်အခုနှစ်အောင်ပေးသူအရေးအတွက်3,900ကျော်ရှိပါတယ်ဒီအရေးအတွက်ရအောင်အောင်မှတ်ကိုသတ်မှတ်ပေးလိုက်တာမျိုးပါအောင်မှတ်40ဆိုတာမျိုးမဟုတ်ပါဘူးအချို့သောနှစ်တွေမှာကျောင်းသားတွေစာကောင်းကောင်းမတက်စာမွေးပွဲလည်းကောင်းကောင်းမဖြေနိုင်လို့ဘာသာရပ်တချို့ရဲ့အောင်မှတ်ကိုအမှတ်20အောက်ချပေးခဲ့တဲ့အခြေအနေမျိုးတောင်ရှိခဲ့ဘူးပါတယ
်အခုနှစ်တက္ကသိုလ်ဝင်စာမေးပွဲအောင်မြင်သူဦးရေဟာ2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်အရေးအတွက်3,000ကျွဲလောက်ညော့နေသွားတာတွေ့ရပါတယ်ဒီလိုဖြစ်ရတာဟာစာမတက်ပဲဘွဲတွေပေးနေတဲ့အောင်မြင်မှုမရတဲ့အဝေးတင်တက္ကသိုလ်တက်ရောက်ခွင့်ပေးမဲ့အရေးအတွက်ကိုရှော့ချလိုက်တာဖြစ်နိုင်တယ်လို့ တက္ကသိုလ်ဝင်စာမှုပွဲအောက်မှတ်ကိုနည်းနည်းလေးမြင့်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့2000ခုနှစ်ကနေ2005ခုနှစ်ကာလတွေကိုပြန်ကြည့်ရင်တက္ကသိုလ်ဝင်တန်းအောင်မြင်သူ 38,000 ကနေ 39,000 ကျားရှိရမှာနှစ်စဉ်အဝေးစဉ်တက္ကသိုလ်တက်ဖို့စီရင်ပေးကြသူ 8,000 ဝန်းကျင်စီရှိခဲ့လို့ပါပဲ။ဒီနေ့ပြောရရင်အဲ့ဒီချိန်ကတက္ကသိုလ်ဝင်တန်းအောင်သူ2ယောက်မှ1ယောက်ဟာအဝေးစဉ်ဘက်ကိုရောက်သွားကြတာပါ။ဒါတော့မေးစရာမေးခွန်းကရှိနေပါတယ်။အခုနှစ်စာမွေးဖြေဆိုသူ၄သိန်းခွဲလောက်ဘာကြောက်စာမွေးကြာရှုံရတာလဲဆိုတာပါအာမနာရန်ပြောရရင်လက်ရှိចောင်းသူចောင်းသားတွေကတက္ကသိုလ်ဝင်တန်းကိုရောက်လာသူအများစုဟာသူတို့ကြော်ဖြတ်လာတဲ့အတန်းတွေရဲ့ចောင်းစာသင်ရိုးတွေကိုကောင်းကောင်းတက်မြောက်ခဲ့ခြင်းမရှိကြပါဘူးလက်ရှိသင်ရိုးညွှန်းတန်းတွေမှာအခြေခံပညာအထက်တန်းကိုအင်္ဂလိပ်ဘာသာနဲ့သင်ကြားဖို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့တကယ်လက်တွေ့အခြေအနေမှာတော့သင်ကြားသူဆရာဆရာမတွေရောចောင်းသားចောင်းသူတွေပါအင်္ဂလိပ်စာကောင်းကောင်းမတတ်ပဲနဲ့ဘာသာရပ်ဆိုင်ရာတွေကိုသင်ကြားသင်ယူနေကြရတာပါဒီအတွက်လဲကိုနားမလဲတာတွေကိုကြက်တည်ရွေးလို့အာကုန်ဆောင်ကြက်မှတ်ပြီးစာမွေးဖြေရတဲ့အခြေအနေမျိုးရောက်နေကြတာဖြစ်ပါတယ
်အစိုးရဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာကျောင်းသင်ယူညွှန်တန်းကိုကောင်းကောင်းတက်မြောက်အောင်မသင်နိုင်တော့ကျောင်းသူကျောင်းသားအားလုံးနှိပါပြင်ပကျူရှင်ယူကြပါတယ်အခုနောက်ပိုင်းပြောင်းလဲလာတဲ့အခြေအနေအောက်မှာပြင်ပပုဂ္ဂလိကစာသင်ကျောင်းတွေမှာလည်းတွားရောက်သင်ကြားကြပါတယ်။ဒါပေမဲ့အဲ့ဒီဂျူရှင်တွေပုဂ္ဂလိကစာသင်ကျောင်းတွေကလည်းကျောင်းသင်ရိုးညွှန်းတန်းတွေကိုကောင်းကောင်းမွန်မွန်တက်မြောက်အောင်သင်ကြားပေးတာမျိုးမလုပ်နိုင်ကြပါဘူး။အကြောင်းကတော့သူငယ်တန်းကနေအထက်တန်းရောက်တဲ့အထိပညာကောင်းကောင်းသင်ကြားမလာလို့စာကောင်းကောင်းမတက်တဲ့ကျောင်းသူကျောင်းသားတွေကိုတက္ကသိုလ်ဝင်တန်းရောက်မှသင်ရိုးညွှန်းတန်းကိုတက်မြောက်အောင်သင်ပေးဖို့မဖြစ်နိုင်လို့ပါပဲဒီအတွက်ကျူရှင်တွေပုဂ္ဂလိကစာသင်ကျောင်းတွေလောက်တာကတော့ကျောင်းသူကျောင်းသားတွေတက္ကသိုလ်ဝင်ဆောင်မွေးပွဲဖြေဆိုအောင်မြည်ရေးတတ်တတ်ကူပါပဲနှစ်ဆကလေးကဆောင်မွေးပွဲမှာဘလို့မေးခွန်းမျိုးမေးနိုင်နေအမှန်ဘလောက်တန်းဘလို့မေးခွန်းမျိုးမေးလာရင်ဘလို့ဖြေရမယ်စသဖြင့်အရင်မေးခွန်းအဟောင်းတွေကိုစံနမူနာပြုပြီးနှုတ်တိုက်အာကုန်ဆောင်နီးနဲ့သင်ကြားကြပါတော့တယ်ဘာသာရက်ကိုတက်မြောက်အောင်တင်တာမျိုးလုံးဝမဟုတ်ပါဘူးဒီနည်းနဲ့တချို့ကျောင်းသားတွေဆောင်မွေးအောင်ပြီးတချို့ကျောင်းသားတွေကတော့ဂုံတူးထွက်ကြပါတယ်ကျောင်းသားအများစုကတော့ဆောင်မွေးပွဲမဖြေနိုင်ဘဲနှစ်စဉ်နှစ်တိုင်းကြာရှုံးနေကြတာဖြစ်ပါတယ်ပြောရရင်မြန်မာနိုင်ငံပညာရေးစနစ်ဟာရင်လေးစရာကောင်းလောက်အောင်ပျက်စီးရိုရွင်းနေတာဖြစ်ပြီးအဲ့ဒီထဲမှာတက္ကသိုလ်ဝန်ထမ်းကလည်းချွင်းချက်မဟုတ်ပါဘူးတက္ကသိုလ်တွေကနေရာပေးနိုင်တင်ပေးနိုင်သလောက်အရေးအတွက်ကိုတွက်ချက်အအောင်ပေးလိုက်တဲ့ဆောင်မွေးပွဲမျိုးပါဖွံ့ဖြိုးတဲ့နိုင်ငံတွေလိုဆောင်မွေးပွဲမှာတကယ့်အရေးချင်းကိုစစ်အရေးအချင်းလိုက်ဆောင်မွေးပွဲအောင်ကြဂုံတူးထွက်ကြဆိုတဲ့ပုံစံမျိုးဖြစ်ဖို့ဆိုရင်သူငယ်တန်းကအစအတန်းစဉ်တလျှောက်စာတက်မြောက်အောင်တင်ကြားတဲ့စနစ်ဖြစ်အောင်ကြောင်းရပါလိမ့်မယ
်စာကိုတက်မြောက်အောင်တင်နိုင်မှုဆရာတွေရဲ့အရေးချင်းမြင့်တာထူးကျွန်သူတွေကျောင်းဆရာဆရာမလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလှုပ်လာအောင်ဆွဲဆောင်တာအတန်းစဉ်အလိုက်ရေချင်းစစ်ဆာမွေးပွဲတွေပုံမှန်ပြန်ကျင်းပပြီးစာတက်မြောက်သူတွေကိုမှအတန်းတင်ပေးတဲ့စနစ်ပြန်ကျင့်သုံးတာမျိုးလုပ်ရပါလိမ့်မယ်။ကျောင်းသားမိဘတွေကိုလည်းကိုယ်ကလေးအမှတ်များရေးအတန်းတန်းပြီးတန်းမှန်မှန်တက်ရေးထက်တကယ်ကိုစာတက်မြောက်အောင်သင်ယူစေတဲ့ဘက်အားပေးတဲ့မိဘမျိုးဖြစ်လာအောင်အစိုးရကစည်းရုံးဆွဲဆောင်သိမ်းသွင်းရပါမယ်။အဖက်ဖက်ကယိုယွင်းပျက်စီးခဲ့လို့စာကောင်းကောင်းမတက်ဘဲတက္ကသိုလ်ဝန်ထမ်းအောင်ဘွဲရဆိုတဲ့အခြေအနေဇိုးကြီးကိုပြောင်းလဲနိုင်ဖို့ပညာရေးစနစ်မှာပြုပြင်ပြောင်းလဲမှုလုပ်เสียအများကြီးလိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပြင်တုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဗြိတိန်နိုင်ငံမှာ EU ဥရောပသမဂ္ဂကနေခွဲထွက်မယ်မထွက်ဘူးလူလူဆန္ဒခံယူပွဲကျင်းပဖို့ရှိနေတဲ့တစ်ချိန်တည်းမှာပဲအင်္ဂလိပ်လယ်သမားတဦးရဲ့လေကွင်းထဲမှာတော့ဝက်တွေကိုအပြေးပြိုင်ခံပြီးအဲ့ဒီဆန္ဒခံယူပွဲရဲ့ရလဒ်ကိုခံမှန်းနေကြပါတယ်ဒေဗွန်မှာရှိတဲ့ဒီချန်ဟာပြီးခဲ့တဲ့နှစ်ဗြိတိန်ထွေထွေရွေးကောက်ပွဲရလဒ်တွေကိုလည်းမှန်မှန်ကန်ကန်ခံမှန်းနိုင်ခဲ့တယ်လို့ဒီနှစ်အတွက်လူလူဆန္ဒခံယူပွဲရဲ့ရလဒ်ဖြစ်တဲ့ထွက်မယ်မထွက်ဘူးဆိုတာကိုလည်းခံမှန်းနေတာပါဒီဆန္ဒခံယူပွဲကိုဇွန်လ23ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့ဗြိတိန်နိုင်ငံ EU ကနေမထွက်ဘူးဆိုတဲ့လှုပ်ရှားမှုကိုဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်ကဦးဆောင်နေပြီးထွက်မယ်ဆိုတဲ့လှုပ်ရှားမှုကိုတော့လန်ဒန်မြို့တော်ဝင်ဘောရစ်ဂျွန်ဆန်ကဦးဆောင်နေတာပါ
အပြေးပြိုင်တဲ့ဝတ်တွေကိုလည်းဒီလှူရှားမှုဥဆောင်တဲ့သူတွေရဲ့နာမည်အတန်ထွက်ဆင်းတဲ့နာမည်တွေပေးထားပြီးတော့မီတာ140ရှိတဲ့အပြေးပြိုင်ခွင့်ထဲမှာပြေးခိုင်းတာပါ။ပန်းဝင်တဲ့နေရာမှာတော့ Britain အလံနဲ့ EU အလံကိုဘေးကျင်းရှင်ရဲ့ချိတ်ဆွဲထားပြီးတော့ Britain အလံဘက်ကိုဝင်ရင် EU တွေကထွက်မယ်လို့အတိတ်ပဲကြောက်ယူတာဖြစ်ပြီး EU အလံဘက်ကိုဝင်ရင်တော့ EU တွေမှာဆက်ရှိနေမယ်ဆိုတဲ့အတိတ်ပဲပါ။အဲ့ဒီနေ့ကကျင်းပတဲ့ပွဲမှာတော့ EU အလံဘက်ကိုဝက်3កောင်ဝင်သွားခဲ့ပြီး Britain အလံဘက်ကိုတော့ဝက်2កောင်ဝင်ခဲ့ပါတယ်။ဒီချန်ဟာလူလူဆန္ဒခံယူပဲကျင်းပမယ့်နေ့အထိအခုလိုဝက်အပြေးပြိုင်ပွဲတွေကိုဆက်တိုက်ကျင်းပမှာပါရှင်။
ထိုင်းနိုင်ငံချင်းမိုင်မြို့က Elephant Nature Park EMP လို့ခေါ်တဲ့ဆင်ဦးရင်တစ်ခုမှာတော့စတူဂန်ချာလီယက်ကဆင်တွေကိုတားချော်သေးတွေတီးဆိုပြီးအိပ်ပျော်သွားအောင်လုပ်နေပါတယ်။လွန်ခဲ့တဲ့6နှစ်လောက်ကကင်တွဲရခတ်တဲ့ဆင်ပေါက်လေးတစ်ကောင်ကိုအခုလိုချော့သိရင်စလုပ်ဖြစ်ခဲ့တာပါ။သူ့ရဲ့တချင်းတွေကြောင့်ဆင်တွေဟာငြိမ်သက်သွားခဲ့ပြီးကင်တွဲဖို့လွယ်ကူတာကိုသတိထားမိခဲ့တာပါ။ဒီဆင်ဦးရင်မှာရှိတဲ့ဆင်တွေအများစုဟာအနိုင်ကျင့်ခံရမတရားနှိပ်စက်ခံရတဲ့အတွက်ကဲတင်ထားရတဲ့တိရိစ္ဆာန်တွေဖြစ်ပါတယ် EMP ဆင်ဦးရင်ဟာဧက280ကျဲဝင်းပြီးတော့ဆင်ကောင်ရီ80ကျော်ရှိပါတယ်ခင်ဗျာ
အိမ်မှာအလှမွေးထားတဲ့ငါးကန်ထဲမှာစောဖို့ရေငုပ်သင်းမော့အသေးစားလေးတစ်ခုလောက်ဝယ်ချင်ပါသလားဒါမှမဟုတ်အပြင်းပြေကစားဖို့ဂီတဇံထွက်တဲ့ကြောင်ကလေးတွေရှာနေပါလားဂျပန်နိုင်ငံမှာကျင်းပနေတဲ့ထိုကျိုအယုတ်ပြပွဲမှာတော့အခုလိုချစ်စရာအယုတ်ကလေးတွေအပြင်အစစ်မြေနီးပညာသုံးအယုတ်မျိုးစုံကိုခင်ကျင်းပြသနေပါတယ်ဒီပြပွဲဟာနှစ်စဉ်ကျင်းပတဲ့ပွဲဖြစ်ပြီးတော့ဇွန်လ19ရက်တနင်္ဂနွေနေ့အထိပြသသွားမှာပါကမ္ဘာတဝန်းကအယုတ်ထုတ်တဲ့ကုမ္ပဏီပေါင်း160လောက်ပါဝင်ပြသတာဖြစ်ပြီးတော့လူပေါင်း36,000လောက်လာရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီနှစ်အတွက်ထူးခြားတဲ့ပစ္စည်းတွေကတော့ကြောဘက်ကိုနှိပ်ပေးလိုက်ရင်အတန်ထွက်တဲ့ကြောင်ကလေးတွေပါဒီကြောင်တန်ကလေးတွေနဲ့ဂီတတန်ဖန်တီးနိုင်တယ်လို့တီထွင်တဲ့ကုမ္ပဏီတာဝန်ရှိသူကပြောပါရဲ့ရှင
်ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA American တန်ကအခုမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒိုကနေပြန်လည်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်UE မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss ရန်ဟီလီဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပါပြီမြန်မာဆိုရိုက်ဖိတ်ကြားချက်ရဇူလိုင်လ1ရက်နေ့အထိဆက်ရက်ကြာလာရောက်မဲ့မြန်မာခီးစဉ်အတွင်းလူ့ခွင့်ရေးဆိုင်ရာချေပြောတဲ့ပြဿနာရပ်တွေကိုအစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုလူဖွဲ့စည်းတည်တည်ကပုံကိုယ်တွေနိုင်ငံတကာဖွဲ့စည်းကပုံကိုယ်တွေနဲ့တမကလူ့ခွင့်ရေးအချို့ဖောက်ခံရသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ် Miss ရန်ဟီလီဟာရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုလည်းတွေ့ရောက်ဖို့ရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့တရားမဝင်မြန်မာနိုင်ငံသားအရေးအတွက်ဘယ်လောက်ရှိလဲဆိုတာသိရဖို့အစိုးရကပထမဆုံးစီရင်ကောက်ယူမှုတွေပြီးဆုံးသွားပြီဖြစ်ပြီးတနင်္လာနေ့မှာတော့နိုင်ငံခြားတန်တမာတွေကိုထုတ်ဖော်ပြောကြားဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိ G2 ရဲ့ပြောကြားချက်ကိုတနင်္လာနေ့ထုတ်ဒက်ကာထရီဘူးမှာဖော်ပြထားပါတယ်နိုင်ငံခြားရေးအတွင်းဝန်ရှဟီဒူဟက်ခါဒီလာကုံလောက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့အထူးစီလွတ်ချက်အရမြန်မာနိုင်ငံကိုနှစ်ရက်ကြာတွေ့ရောက်ဖို့လည်းရှိပါတယ်ပြီးခဲ့တဲ့သတင်းပတ်ထုံးကဖလော်ရီဒါပြည်နယ်အော်လန်ဒိုကညကာပွဲရုံမှာလူပေါင်း49ယောက်ကိုတနက်နေ့ပြစ်တပ်သေဆုံးသူအိုမာမာတင်းရဲ့ပြစ်ခတ်နေခြင်းရဲကိုဖုန်းနဲ့3ချိန်ဆက်ပြောကြားခဲ့တဲ့ထဲတချို့ချက်လက်တွေကိုတနင်္လာနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျဗာကျွန်းအလယ်ပိုင်းမှာရေလွှမ်းမိုးတာနဲ့မြေပြိုမှုတွေကြောင့်အနည်းဆုံး35ဦးသေဆုံးပြီး25ဦးပျောက်ဆုံးနေပါတယ်။မိုးတိထန်စွာရွာသွန်းမှုကြောင့်အင်ဂျင်ထောင်ပေါင်းများစွာထိခိုက်စေပြီးအများစုကတော့ရေအောက်မှာနစ်မြုပ်နေကြပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA ရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးသားရပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆံမိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.